Republican Party ရဲ့တမရလောင် Donald Trump ကရွေးကောက်ပွဲစနစ်ကသူ့အပေါ်မှာမှန်မှန်ကန်ကန်မရှိဘူးဆိုတဲ့သူ့ရဲ့ရွေးကောက်ပွဲမှာဆက်စည်းဝေးရဲ့အဖွဲ့ပြောဆိုရာကိုမနေ့ဗုဒ္ဓဦးနေ့ညကလှုပ်တဲ့တမရလောင်စကားစစ်ထိုးပွဲမှာထပ်မံပြောဆိုပြီးနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲရလဒ်ကိုလက်ခံပါမယ်လို့ပြောဆိုဖို့ကိုညှင်းပယ်ခဲ့ပါတယ်။အဲ့ဒီအချိန်ရောက်မှကြည့်ကြတာပေါ့လို့ Mr. Trump ကပြောဆိုခဲ့တာပါ။ဒါပြင်သတင်းမီဒီယာတွေကလည်းမဲဆန္ဒရှင်တွေရဲ့စိတ်ထဲကိုသူ့ကိုမထောက်ခံဖို့ရိုက်သွင်းနေတယ်။နောက်ပြိုင်ဖက်ဒီမိုကရက်သမ္မတလောင်း Hillary Clinton ဟာဆိုရင်လည်းရှင်ပြိုင်ရွေးကောက်ခံခွင့်တောင်မရသင့်ဘူးလို့ယုံကြည်တဲ့အကြောင်း Mr. Trump ကပြောဆိုခဲ့တာပါ။ Mr. Trump ရဲ့ပြောဆိုတွေဟာ American အဓိကပါတီကြီးတစ်ခုရဲ့သမ္မတလောင်းတဦးအနေနဲ့ယုံနိုင်လောက်စရာမရှိတဲ့အပြောအဆိုမျိုးဖြစ်ပြီးဘယ်သူကိုမဲထည့်ရမလဲမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေကိုစိတ်ပြောင်းသွားစေနိုင်တယ်လို့ Arizona တက္ကသိုလ်နိုင်ငံရေးနဲ့ကမ္ဘာ့အရေးလေ့လာရေးဆိုင်ရာဌာနရဲ့တွဲဖက်ပါမောက်က Richard Haria ကပြောပါတယ်။ American နိုင်ငံရေးစနစ်ရဲ့တရားဝင်မှုအပေါ်မှာမေးခွန်းထုတ်ခဲ့တဲ့အပေါ်မှာတော့ American ပြည်သူတွေလက်ခံကြမယ်မထင်ဘူးလို့လည်းပါမောက်က Haria ကထပ်ပြောပါတယ်။သမ္မတလောင်းနေရဲ့နောက်ဆုံးစကားစစ်ထိုးပွဲမှာအငင်းကုန်ဖြစ်ခဲ့တဲ့ကိစ္စရပ်တွေတဲ့ကတစ်ခုကတော့ရုရှားရဲ့ထောက်လှမ်းရေးဆောင်ရွက်ချက်တွေနဲ့ဒီဆောင်ရွက်ချက်တွေက Mr. Trump ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေကိုအထောက်အကူပေးနေတဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ် Mr. Trump နဲ့ Mrs. Clinton လို့အပြန်အလှန်ဝေဖန်ထုတ်နှစ်ခဲ့ကြတာဖြစ်ပါတယ်။ American website တွေလူပုဂ္ဂိုလ်အဖွဲ့အစည်းတွေရဲ့ email တွေကိုရုရှားတို့ကချိုးဖောက်ရယူပြီး internet ပေါ်ကိုတင်းမှုအတွက် WikiLeaks ကိုအချက်လက်တွေပေးနေတယ်လို့ Mrs. Clinton ကပြောဆိုပြီးဒါရီကိုရုရှားဆိုရရဲ့အမြင့်ဆုံးအဆင့်ကလုံနေတာရုရှားသမ္မတပူတင်လုံနေတာဖြစ်ပြီးအမေရိကန်ရွေးကောက်ပွဲအပေါ်ဩဇာတရမှုရှိစေဖို့လှုံ့ဆော်နေတာဖြစ်တယ်လို့ထောက်လှမ်းရေးအေဂျင်စီ18ခုကအတည်ပြုထားတဲ့အကြောင်းလဲ Mrs. Clinton ကပြောဆိုပါတယ်။ Mr. Trump ကတော့သူပူတင်ကိုမသိတဲ့အကြောင်းဒါပေမဲ့အမေရိကန်နဲ့ရုရှားဆက်ဆံရေးပိုကောင်းရင်ကောင်းမယ်ဆိုတဲ့သူ့ရဲ့အယူအဆကိုထပ်ပြီးပြောခဲ့ပါတယ်။ဒါအပြင်ရုရှားသမ္မတပူတင်ဟာ Mrs. Clinton ကိုရောအမေရိကန်သမ္မတဘရက်အိုဘားမာကိုရောမလေးစားဘူးဆိုပြီးတော့လဲ Mr. Trump ကပြောဆိုခဲ့ပါတယ်။